ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ရခိုင်တပ်တော် EA ကဖန်ထားတဲ့ NLD ပါတီလွှတ်တော်ကူစရဲလွှတ်တော်ကူစရဲလောင်းတွေအပါအဝင်တပ်မတော်သားတွေကိုပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ရခိုင်ပြည်မှာရွေးကောက်ပွဲမကျင်းပရသေးတဲ့မဲဆန္ဒနယ်ပြည်ရွေးကောက်ပွဲကျင်းပရေးရခိုင်ပြည်ငြိမ်းချမ်းရေးစာရာတွေအတွက်ရောင်းနီတန်းပြီလားဆိုတဲ့မျှော်လင့်ချက်တွေထွက်လာပါတယ်။ရခိုင်ပြည်ငြိမ်းချမ်းရေးအတွက်တကယ်ခိုင်မာတဲ့ရောင်းနီတန်းလာတာကိုမြင်ရဖို့လက်ရှိအဆင့်မှာဘာလို့တင့်တယ်လဲဆိုတာအပါအဝင်သုံးသက်ချက်အမြင်တွေကိုအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ရခိုင်မျိုးသားပါတီ ANP ပြောခွင့်ရပုဂ္ဂိုလ်ဒေါ်အေးနုစိန်နဲ့မြမအရေးလေးလာသုံးသက်သူဦးတန်းစိုးနိုင်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။ဒေါ်အေးနုစိန်နဲ့ဦးတန်းစိုးနိုင်ဗီအိုဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ
။ Okay မင်္ဂလာပါ
။မင်္ဂလာပါ
။ဆိုတော့ကျွန်တော်ပထမဦးဆုံးဒေါ်အေးနုစိန်ကိုပြောစီခြင်းပါတယ်အခုလက်ရှိဟလာရခိုင်ဘက်ကအခြေအနေနောက်ဟလာတက်နယ် AA နဲ့ဂျားတဲ့ကဆွေးနွေးနေတာဒီ NLD ပါတီဝင်၃ဦးနောက်တကားဖန်ထားတဲ့တက်မတော်သားတွေပြန်လွှတ်ပေးပြီးတဲ့နောက်ပိုင်းနောက်ထပ်ဘာထူးခြားချက်များထပ်ရှိပါသေးလဲ
ကျွန်တော်တို့ဒီနှစ်ဆန်းတရနေ့ NLD ပါတီကလွှတ်တော်ကိုယ်စားလှယ်နဲ့ကိုယ်စားလှယ်လောင်းရပါဝင်တက်မတော်သားတွေကိုဒီပြန်လေလွှတ်ပေးတယ်လွှဲပေးတယ်အနေထားပြီးရင်တော့အဲတိတ်ထူးထူးရှားရှားပြောင်းလဲမှုတော့ကျွန်တော်မကြားမသိရပါဘူးဘုမဟာမိကိုလေးဖွဲ့ကိုအစွမ်းကကန့်လန့်နေနေရာတွေအချိန်တွေမတက်မတ်ရသေးဘူးဆိုတာပဲဒီနေ့တည်င်းအနေနဲ့ကျွန်တော်တိထားတာရှိပါတယ
်ဟုတ်ကဲ့ဆိုတော့နောက်ထပ်ဘာမှထပ်ပြီးတော့ဖြစ်ထွန်းတိုးတက်မှုမရှိသေးဘူးပေါ့နော
်ဟုတ်ကဲ့
ဦးတန်းစွန်နိုင်NLD ကလူတွေကိုပြန်လှုပ်ပေးလိုက်တာဖန်ထားတဲ့တက်မတော်သားတွေကို AA ကပြန်လှုပ်ပေးလိုက်တာအဲ့ဒီအပေါ်မှာဥဒန်းစုနိုင်ဘယ်လိုအမြင်သဘောထားရှိပါလဲခင်ဗျာ
ကျွန်တော်ကတော့ NLD တွတ်တော်ကိုယ်စားလှယ်လောင်းလေတွတ်တော်ကိုယ်စားလှယ်စီကိုတွန့်လိုက်တဲ့ကိစ္စကရခိုင်ပြည်မှာရွက်ောက်ပွဲအောင်မြင်ဖြစ်ထွန်းရေးတွေအတော်ကြီးမားတဲ့တော့ဆောင်ရွက်မှုလို့ကျွန်တော်ကတော့ကြိုဆိုပါတယ်နော်ဒါပေမဲ့အဲ့ဒါနဲ့တစ်ချိန်တည်းမှာတမ်ရောသား၃ယောက်ပါတော့တွတ်လိုက်တယ်ဆိုတဲ့အခါကျတော့ဒါတော့ပူပြီးတော့ကောင်းမွန်တယ်ကိစ္စပေါ့ဒီ AA နဲ့တမ်ရောကြားထဲမှာဖြစ်ခဲ့တဲ့တိုက်ပွဲစဉ်တွေနောက်ပြီးတော့ဒီဖွဲ့ပေါ်မှာတမ်ရောရဲ့သဘောထားတွေနော်အဲ့ဒါဒီအလုံးကိုကြော်လွှားပြီးတော့နော်အခုတမ်ရောနဲ့ AA နဲ့တိုက်ရိုက်ချွတ်ဆုံဆွေးနွေးမှုတွေလုပ်တယ်လုပ်ပြီးတော့အခုဒီကျွန်တော်တို့ခိုင်ပြည်မှာရွေးကောက်ပွဲတွေပြန်လည်ကျင်းပဖို့အတွက်အခင်းကျင်းနေဖန်တီးပေးလိုက်တဲ့ကိစ္စတော့ကျွန်တော်တို့တတော်ကိုကျင်းတော့ဝမ်းမြောက်စရာကောင်းပါတယ်ခိုင်ပြည်သူ12သိန်းနော်12သိန်းညောနောက်ပြီးတော့မြို့နယ်ကိုကူကပြည်သူတွေရဲ့လွတ်လပ်တဲ့တရားမျှတတွေဆောင်ရွက်မှုတွေကိုလုံပိုင်ခွင့်ရလာတဲ့အတွက်ဒါကျွန်တော်တို့အတော်ကိုကျွန်တော်တို့ကဒီအဖွဲ့ကိုရောတမတော်ကိုရောတခြားတော့ဘာကြောင့်ချက်မှမပါတော့ဘဲနဲ့အခုအပြုသဘောဆောင်နေတိုးတက်မှုမြင်ရတဲ့အတွက်ကျွန်တော်တို့ရခိုင်ပြည်မှာဘာပဲဖြစ်ဖြစ်เนาะပြန်မြတ်တာတယ်เนาะရွေးကောက်ပွဲတွေတော့ဖြစ်တော့မယ်လို့ကျွန်တော်တော့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာဒေါ်အေးနုစိန်အနေနဲ့ရောဒီဖန်ထားတဲ့လူတွေပြန်လှုပ်ပေးလိုက်တဲ့အပေါ်မှာလက်ရှိဖြစ်ထွန်းတိုးတက်မှုတွေအပေါ်မှာဘယ်လိုသဘောထားအမြင်ရှိပါလဲလေ
ပေးလိုက်တယ်ဆိုကလေးကကိုတကယ်မင်္ဂလာရှိတဲ့အနေထားတစ်ခုကိုရောက်သွားတယ်လို့ပြောလို့ရပါတယ်။ဘာလို့လဲဆိုတော့ဟိုဖန်စီထားခဲ့တဲ့အနေထားတွေလွတ်ပေးဖို့အမြင့်တရားခံကြတာတွေတောင်းဆိုကြတာတွေအဲ့မှာအဲ ULAA နဲ့မြန်မာတက်မတော်နဲ့ဟိုအချင်းချင်းအကြီးကဲတွေကအစဟိုအွန်လိုင်းကနေပြီးတော့ဆွေးနွေးကြတာတွေဒါတွေရဲ့ကောင်းတဲ့ရလက်အကျိုးကိုဟိုမြင်ရတယ်လက်တွေ့အကောင်တွေပေါ်လိုက်တယ်လို့ပြောလို့ရပါတယ်ဒါကတော့အားလုံးကြိုဆိုရမယ်အဲကိစ္စတစ်ခုလို့ကျွန်မပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဦးသားဆွန်နိုင်အဲ့လိုမျိုး AA ဘက်ကပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ပိုင်းတက်တဲ့ AA နဲ့ဟလာဆွေးနွေးတာတွေဘာတွေဖြစ်နေတဲ့နောက်ပိုင်းမှာကျွန်တော်တို့ဒဲပြောရမယ်ဆိုရင်တော့ဒီကနေ့ကလွတ်လပ်ရေးနေ့ကျွန်တော်တို့အခုဆွေးနွေးနေကြတာကဇန်နဝါရီ4ရက်တနင်္လာနေ့လွတ်လပ်ရေးနေ့ညမှာကျွန်တော်တို့ဆွေးနွေးကြတာဆိုတော့ဟလာလွတ်လပ်ရေးနေ့မှာများလာဆိုရဘက်ကနေပြီးတော့ဟလာညင်းချမ်းသာဝင်ပေးပြီးတော့ဟလ ချင်းကြနေတဲ့သူတွေအထူးသဖြင့်နိုင်ငံရေးအကျဉ်းသားလို့သတ်မှတ်ထားတဲ့သူတွေများလွတ်မလားဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပါတယ်အခုကတော့ဒီနေ့ကျွန်တော်တို့အခုဆွေးနွေးနေတဲ့အချိန်ကြီးတော့ဘာမှအဲ့ဒါနဲ့ပတ်သက်လို့ထူးခြားလာဖြစ်တွန်းတာမရှိပါဘူးလွတ်ပြီးတဲ့ဆိုတဲ့သတင်းလည်းကျွန်တော်တို့မကြားရသေးပါဘူးဆိုတော့ဒီအေအေဘက်ကပြောထားသလိုလက်ရှိမှာရခိုင်အရေးနဲ့ဆက်ဆက်ပြီးတော့ဟလာအချင်းကြနေတဲ့လူတွေကိုပြန်လှုပ်ပေးဖို့ကိစ္စကဘလောက်အထိအရေးကြီးပါတယ်လဲဘလောက်အထိအရေးပါပါတယ်လဲခင်ဗျာရခိုင်ပြည်အရေးဟလာရှေ့ဆက်ပို့ပြီးတော့ပြထွန်းတိုးတက်ဖို့ရမှာ
ဟုတ်ကဲ့အဲ့ဒီကိစ္စကတော့ဒါကဒီလွတ်လပ်ရေးနေ့ဆိုလို့ရှိရင်ထုံးစံတိုင်းမှာနိုင်ငံတော်တမရကလွန်ငင်းချမ်းသာခွင့်ပြတာရှိပါတယ်အဲ့တော့ဒီကလာမှာတော့အခုကကျွန်တော်တို့တခိုင်းပြည်မှာတစ်ချောင်းလုံးဖြစ်ခဲ့တဲ့ကိစ္စတွေကအေအေနဲ့ပတ်သက်ဆက်နွယ်တယ်ဆိုတဲ့ကိစ္စတွေကိုကျွန်တော်တို့အရေးယူတာရှိပါတယ်ဒါဘိုးချုပ်ထွန်းမြတ်နိုင်ရဲ့เนาะညီမတွေသူတို့နဲ့ပတ်သက်တဲ့လူတွေရောနောက်ပြီးဆက်သွယ်တဲ့လူတွေရောအများကြီးပါပဲဒါတွေဖန်ထားတာရှိပါတယ်เนาะအဲ့တော့ဒီနေ့ကလာမှာကျွန်တော်တို့ဒီအဖွဲ့ဘက်ကနေပြီးတော့เนาะဆိုရနဲ့เนาะအပြန်လာနားလည်မှုယူပြီးတော့ဒီလိုအဂျင်နာတွေလွတ်ပြေးဖို့ကိစ္စနဲ့ပတ်သက်လို့တောင်းဆိုခဲ့တာလည်းရှိတယ်။ဒါပေမဲ့အဲ့ဒါတွေကိုတော့ NLD ဆိုရကဒါတွေကတရားဥပဒေဆိုင်ရာလုပ်ငန်းတွေဖြစ်တဲ့အတွက်သူတို့ကတော့မပါဝင်ဘူး။သူတို့ကတော့เนาะအဲ့ဒီကိစ္စတွေမပြောဘူးလို့ပြောပါတယ်။ဒါပေမဲ့ဒီနေ့ဒီချိန်မှာနူနဖက်ပြန်လဲဆက်ဆံပြီးတော့เนาะမြို့သားရင်ကြားစီเนาะစီရစီเนาะငင်းငင်းလုပ်ငန်းစဉ်တွေဆက်လုပ်မဲ့အချိန်မှာအဲ့ဒီကိစ္စတွေနဲ့ပတ်သက်လို့အလေးနဲ့ကျွန်တော်တို့စဉ်းစားပြေးပါတယ်အဲ့ဒီကိစ္စတွေကိုဒါကတရားရုံးကိစ္စတရားဥပဒေကိစ္စဆိုရင်မျက်နှာလွဲကဲပြည့်ပြုမှုမျိုး NLD အစိုးရအဖွဲ့အနေနဲ့မလုံသင့်ဘူးလို့ကျွန်တော်ထင်ပါတယ်အဲ့ဒါကြောင့်မို့တင့်တင့်လျောက်ပတ်တဲ့တုံ့ပြန်မှုတွေကဘယ်သူကဘလောက်အပြစ်ရှိပြီးတော့ဘယ်သူကဘာညာဆိုတာတော့ကျွန်တော်လည်းမသိဘူးပေါ့ဗျာတိုးတော်ညာလဲဒီနေ့ကာလအပြန်လာတော့ပူပေါင်းဆောင်ရွက်ရေးအတွက်ကြိုးပမ်းနေတဲ့နေရာမှာ NLD အစိုးရအနေနဲ့လေတစ်ဖက်ကသူ့ရဲ့လွတ်တော်ကုသလေလောင်းနေလွတ်တော်ကုသလေတွေကိုပြန်လွတ်ပေးတာနီးတူအစိုးရရဲ့တရားဥပဒေအဖွဲ့အစည်းအနေနဲ့လေလွတ်တဲ့လွတ်တိုက်တဲ့လူတွေကိုအ ਨੇ ဆုံးအပြုသဘောအရာပဲဖြစ်ဖြစ်တုံ့ပြန်ပေါ်ပြတဲ့နေလို့ကျွန်တော်ကတော့ယူဆပါတယ်ခင
်ဗျ။ဟုတ်ကဲ့။ဒေါ်ဝင်းနုစွေနေနဲ့ရောအခုလိုမျိုးအေအေဘက်ကပြောထားတယ်ဟလာရခိုင်အရေးနဲ့ဆက်ဆက်ပြီးတော့ဂျင်းကြနေတဲ့လူတွေဖန်ဆီးခံထားတဲ့လူတွေပြန်လှုပ်ပေးဖို့ကိစ္စသည်ရခိုင်ပြည်ငင်းချမ်းရေးဖြစ်ထွန်းပို့ပြီးတော့ပြထွန်းတိုးတက်ဖို့အရာမှာဘလောက်အထိအရေးပါတယ်လို့ယူဆပါတယ်ခင်ဗျ။အ
ဓိကအရေးပါတဲ့အချက်ထဲမှာပါပါတယ်။ဘာလို့လဲဆိုတော့ဒီအထဲမှာကျမကနိုင်ငံရေးပါတီတရားရဲ့တာဝန်ရှိသူဖြစ်တဲ့အပြင်တန်မွန်ဝန်ကြောင့်ကရှင့်နေတယောက်ဖြစ်ပါတယ်။အဲ့တော့အခုဆရာဦးတန်းစိုးနိုင်ပြောသွားတဲ့အထက်မှာအစိုးရကဒါတရားစီရင်ကိစ္စပဲ။ငါတို့မပါဝင်ခြင်းဘူးလို့ပြောတာဟာတကယ်မျက်နှာလဲဂဲပြစ်ဆိုတဲ့အကြောင်းကိုကျမကရှင့်နေတယောက်လို့ပြောမယ်ဆိုရင်အခု2008ဖွဲ့စည်းပုံပုံမှန်49ဟိုအခန်း7မှာနိုင်ငံသားတို့ရဲ့မူလအခွင့်အရေးဆိုတာမှာနိုင်ငံတော်ဆိုတာဟာအုပ်ချုပ်ရေးဥပဒေပြုရေးနဲ့ဆက်ဆိုင်တဲ့ပုဂ္ဂိုလ်အဖွဲ့အစည်းတွေကိုဆိုးလို့ရဲဆိုပြီးတော့တရားစီရင်ကြတော့မပါဘူးခက်မှတ်သုံးပြကအဲ့ဒီတော့အစိုးရဆိုတဲ့အုပ်ချုပ်ရေးကဏ္ဍနဲ့ဆိုင်တဲ့ပုဂ္ဂိုလ်တွေကဒီတရားစီရင်ကိစ္စပဲဆိုတဲ့ကိစ္စကို၌ကကိုလုံးဝမစီမလျော်တဲ့ဟိုငင်းပယ်ချက်ပဲဖြစ်နေတယ်ဘာလို့လဲဆိုတော့ကျမတို့လိုနှစ်ပေါင်း40နီးနီးမှုလိုက်လာတဲ့လူကဒီလူဟာတကယ်ကိုဒီမတရားအသိနဲ့ဆက်ဆက်ပြီးတော့ဆွတ်ဆွတ်ခံရတဲ့လူလားတာမန်အပြစ်မဲ့တဲ့လူလားဆိုတာကျမတို့ခံမဲ့လို့ရတယ်ဒီတို့ကရှေ့နေပဲဒီလိုပြောမှာပေါ့ဆိုတာမျိုးမဟုတ်ဘူးကျမကအခုကလည်းဒီအနေထားတွေတာမန်လူတန်းစားတွေတော်တော်လေးကိုဒုက္ခရောက်ပြီးတော့ဖြစ်ကြတယ်အဲ့ဒီမှာဒီမတရားအသိအဆင့်တော်မဟုတ်ဘူးနဲ့အချမ်းဖဲဆိုတော့ပုံမှန်တွေကြီးလိုက်တာအဲ့ဒီအထဲမှာကျမဒီပြုမလင်းနေမဲ့ပြောရရင်အမှုတိုင်းလိုလိုဟာထုံးမြတ်နိုင်ပါ164ဆိုပြီးတော့တရခံပြေးအမှုတွေ ਨੇ เนาะတရကိုဖမ်းမိတယ်အမှုဆွဲတယ်မစစ်ရသေးဘူးအဲ့ဒီတရခံပြေးအမှုကိုပိတ်ဖို့တက်ကို3လလောက်ကိုကြာသွားတယ် တမှုတွေဆိုရင်တမှုတက်လေဆိုရင်6လလောက်ကိုကြာသွားတယ်ဒါတွေဟာနိုင်ငံသားတွေရဲ့ဥပဒေပါခွင့်ရနစ်နာချက်နော်အမှုတိုင်းလိုလိုမှာကိုထိုးမြင့်နိုင်ပါ164ဘလို့တရားခံပြီးအမှုတွေတန်းစီပြီးတော့ပါနေရတာလေအဲ့ဒီတော့နိုင်ငံတော်ဆိုတာဟာအုပ်ချုပ်ရေးဥပဒေပြုရေးပုဂ္ဂိုလ်ချင်းဖြစ်စေအဖွဲ့အစည်းဖြစ်စေသက်ဆိုင်တယ်ဆိုလို့ရှိရင်အမှုတွေကိုယုံသိမ့်လို့ရတယ်ပေးဖြစ်လို့ရတယ်အဲ့ဒီအနေထားတွေကိုဟိုတက်တာဖွင့်ကိုတကယ်တမ်းပြင်းပြတတ်တာလုပ်ပေးမယ်ဆိုရင်လုပ်ရတဲ့အနေထား
ဟုတ်ကဲ့ခင်ဗျာလောလောဆယ်အခြေအနေကကျွန်တော်နားလေတော့ဆိုရင်ရှေ့မတိုးနိုင်သေးဘူးဖြစ်နေတာပေါ့နော်တက်နဲ့အေးနဲ့ဂျားထဲမှာပဲဟလာထိစပ်မှုပြောဆိုမှုရှိနေပြီးတော့အစိုးရဘက်ကပါလာတဲ့အနေထားမျိုးမရှိသေးဘူးဟလာယူကော့ပွဲလူဖို့ကိစ္စနဲ့ပတ်သက်ပြီးတော့လည်းပဲ NLD ဘက်ကကျွန်တော်ပြောထားတာကိုနောက်ဆုံးသိထားရတာကဘာလဲဆိုတော့လွတ်တော်တွေပြန်စတဲ့အချိန်ကျတော့မှလိုအပ်တဲ့ဥပဒေပြဋ္ဌာန်းပြီးတော့ဟလာယူကော့ပွဲကျင်းပဖို့ဖြစ်နိုင်မယ်ဆိုတဲ့အလားအလာမျိုးနောက်ဆုံးပြောထားတာကျွန်တော်ကြားထားရပါတယ်ဆိုတော့ဦးသန်းစွန်းနိုင်လက်ရှိအခြေအနေမှာဟလာရခိုင်ပြည်အရေးကိုဒီထက်ပိုပြီးတော့ရှေ့တိုးပြီးတော့ဖြစ်ထွန်းတိုးတက်ဖို့ရဘာလို့တင့်နေလို့ယူဆပါတယ်လဲခင်ဗ
ျဘာလို့တင့်လဲဆိုတာကတော့ပထမဦးဆုံးပြောလို့ရှိရင်ကျွန်တော်တို့ဒီကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့စဉ်းစားပြည်တယ်ပထမဦးဆုံးရခိုင်ပြည်သူ12သိန်းကျော်လောက်နော်မျိုးနယ်ကိုမျိုးနယ်မှာတို့ရဲ့တရားဝင်အခွင့်အရေးတွေနော်မရရှိတဲ့ကိစ္စနဲ့ပတ်သက်ပြီးသူတို့ကအဆချီပြီးတော့သူတို့ကကန့်လန့်လာအဲ့တော့အဲ့ဒီကိစ္စတွေကိုနော်သူတို့ကသူတို့မျှော်လင့်နေတာကတော့2020ရွေးကောက်ပွဲရဲ့အဆက်ဖြစ်ဒီဇင်ဘာလ31ရက်နေ့မတိုင်ခင်မှာဒီကိစ္စတွေကို UEC ကဆောင်ရွက်ပြီးဘူးဒါပေမဲ့အဲ့ဒီကိစ္စတွေကဖြစ်မလာပါဘူးအဲ့တော့ဖြစ်မလာတဲ့အကြောင်းကဟိုဘာကြောင့်လဲဆိုတာကိုကျွန်တော်တို့အနေနဲ့တော့လေ့လာသူတွေအနေနဲ့ကြည့်ရတဲ့အခါမှာဒီကိစ္စတွေကိုဥဆောင်ပေးခဲ့တဲ့ဥဆောင်ရွေးလို့တဲ့မစ္စကဆာဆာကာဝါနဲ့ကျွန်တော်တို့အောင်ဆန်းကျူးကျူးချင်းနဲ့တွေ့ရခါမှာချင်းလင်းပြတ်သားတယ်။နောက်ပြီးတော့ UEC ဥက္ကဋ္ဌနဲ့တွေ့တဲ့အခါမှာလည်းလုံမယ်မလုပ်ဘူးဆိုတာမပြောဘူး။နောက်အဲ့တော့အဲ့ဒီကာလကတော့တခုတော့ရှိတာပေါ့နော်။သူကNLD ကိုစလဲတွေကိုလွှတ်မပေးသေးတဲ့အခြေအနေတခုတော့ရှိတာအဲ့တော့အဲ့ဒီအချိန်ကြီးကြောင်းတော့ဒီ3ဒီဒီဇင်ဘာလ31ရက်နေ့မတိုင်ခင်ကျင်းပရေးဆိုတဲ့ကိစ္စတော့မဖြစ်တော့ဘူးသို့တော်ညာလဲဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဖြစ်စီကျင်တာဗာလဲဆိုဒီကိစ္စကိုကျွန်တော်တို့2020ယူကော့ပွဲရဲ့အဆက်ဖြစ်ကျွန်တော်တို့ကဖြစ်စီကျင်တကယ်လို့ဒါကိုကြားပြယူကော့ပွဲလို့ကျွန်တော်တို့သဘောထားကြမယ်ဆိုလို့ရှိရင်တစ်နှစ်ကျော်ပြီမှာနှစ်ခုနှစ်လောက်မှာဒါလုပ်နေအဲ့တော့အဲ့ဒီအချိန်အတွင်းမှာအချိန်တွေသဘောထားတွေနှိုးနှက်ဖက်အပြောင်းလဲတွေအများကြီးရှိနေတယ်။အဲ့ဒီလိုအချိန်တွေမရှိအောင်ဖြစ်စေခြင်းမရှိအောင်ဖြစ်စေခြင်းပေမဲ့ UEC ကလည်းဒီကိစ္စတောင်းခံမှု NLD အစိုးရဘက်ဒေါ်ဆန်းစုကြည်ကိုယ်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှကျွန်တော်လှုပ်ရှားတာမတွေ့ရဘူး။အဲ့ဒါကအခုကဟိုဆိုးတာကတော့အခုကလွတ်လပ်ရေးကာလနော် concept 3နဲ့တင့်ပတ်လေကာလဖြစ်ရောက်တာအဲ့ဒါဆိုလို့ချင်းဒါကြားပြကျွန်တော်ယူကော့ပြန်ပါဦးအဲ့တော့ဒီတနည်းတော့ကာလအတွင်းမှာအများကြီးအပြောင်းလဲတွေနော်ရှိနေတယ်အဲ့ဒီအခြေအနေကိုကျွန်တော်တို့ကမရောက်စေချင်ဘူးမရောက်စေချင်တဲ့အတွက်ဒီကိစ္စနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ပါလို့ကျွန်တော်တို့ကပြောတော်ညာလေ NLD အစိုးရအဖွဲ့ရောနော်နောက်ပြီးတော့ကျွန်တော်ယူကော့ပွဲဖွင့်ခြင်းတွေကဒီစနဲ့ပတ်သက်လို့ဒီဒီကြကြသဘောထားဆုံးဖြတ်ပြီလားဘာမှမရှိဘူးအဲ့တော့ဒီကိစ္စကတော့တခုကတော့ UEC ရဲ့ဒီကိစ္စနဲ့ပတ်သက်တဲ့ဆောင်းတဲ့ချက်ဒီမှာဘယ်လိုခက်ခဲတွေရှိတာလဲဘယ်လိုသဘောထားတွေရှိတာလဲအဲ့ဒီသဘောထားတွေဟာကျွန်တော်တို့နိုင်ငံတော်အတိုင်းအမကကျွန်တော်တို့ဒေါအောင်ဆန်းစုကြည်ရဲ့သဘောထားတွေနဲ့ဆက်ဆက်နေတာအဲ့လိုဆိုလို့ရှိရင်တော့ကျွန်တော်တို့ရခိုင်ဒေသမှာလွတ်လပ်ပြီးတရားမြတ်တဲ့ရွေးကောက်ပွဲတွေဆောင်ရွက်ဖို့အကောင့်ထယ်ဖို့မှုအခြေအနေဟာနောက်ဆုတ်သွားပါလိမ့်မယ်။နောက်ဆုတ်သွားရင်မကဘူး။အခြေအနေတွေကပိုပြီးတော့ရှုပ်ထွေးလာနိုင်တဲ့အခြေအနေတွေရှိပါတယ
်။ဟုတ်ကဲ့။
အဲ့ဒီကိစ္စအတွက်ဒီ NLD အစိုးရနော်ဒေါ်ဆန်းစုကြည်နဲ့ကျွန်တော်တို့ခြား UEC အနေနဲ့ တစုံတရာသဘောထားထုတ်ပြန်မှုလိုအပ်နေရေးကြည့်နေပြီကျွန်တော်တို့မြန်မာ
ဟုတ်ကဲ့ခင်ဗျာတော်ဣနုစေအနေနဲ့ရောအခုလက်ရှိအဆင့်မှာအရင်ဆုံးဘာလုပ်တင်နေဘာဖြစ်တင်နေလို့ယူဆပါတယ်ခင်ဗျာ
ကျွန်တော်ကတော့ဒီရွေးကောက်ပွဲဆင်လက်ထားခဲ့တာနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲပြန်လည်ကျင်းပနိုင်ဖို့အတွက်တိုးတက်မှုတွေကိုတစားတစားဆောင်ရွက်ခဲ့ကြတဲ့အဖွဲ့အစည်းရဲ့အနေအထားအဲ့ဒီအဖွဲ့အစည်းပထမဆုံးဟိုစတင်ပြီးတော့တိုက်ပွဲတွေဖြစ်တုန်းကတော့အစိုးရကအမြင့်ပြည့်ရှိမှုန်းကြီးတို့နော်လေရင်သုံးလို့ရတယ်ဆိုတာတို့နော်တက်မတော်သားတွေကိုဂုံပြူလိုက်တာတို့အဒါမျိုးတွေဝင်ပါခဲ့ပြီးတော့နော်ရခိုင်တပြည်လက်အုံးဟာဟိုစစ်စင်ရဲ့ကြေသွားလိမ့်မယ်ဆိုတာမျိုးတွေကစဝင်ပါခဲ့ပြီးတော့အခုကျွန်မရှေ့မှာပြောခဲ့တဲ့ဒီတရားရေးနဲ့ပတ်သက်တဲ့နော်မတော်မတရားဖန်ဆီးခံခဲ့ရတဲ့လူတွေနဲ့ပတ်သက်လာရင်တော့ဒါတရားစီရင်ကိစ္စပဲစွန့်နေမဆိုင်ဘူးဆိုတဲ့အနေအထားမှာအခုတိုက်ပွဲဖြစ်ကြတဲ့အဖွဲ့နှစ်ဖွဲ့တောင်မှနော်ဟိုစစ်ဆက်လို့ညှိနှိုင်းလို့ဆွေးနွေးလို့ရတဲ့အနေအထားရှိနေပြီအစိုးရဟာလက်ရှိအစိုးရနောက်ထပ်လည်းအစိုးရဖြစ်မယ်အသေးစားနေပြီးသားအနေအထားမှာတော့ဒီတိုင်းပြည်ရဲ့မျက်နှာပြည်သူရဲ့မျက်နှာလူထုရဲ့မျက်နှာကိုထောက်ထားပြီးတော့နောက်ပြည်ထောင်စုအရေးပေါ်တယ်အဲ့ဒါကိုအဲအားလုံးကိုဟိုအကောင်ဆုံးကိုဖြစ်အောင်နော်မလုံနိုင်ရင်သိရင်တောင်မှကောင်းတဲ့ဖက်ကိုဘလူစတင်ပြီးတော့လောက်ရမလဲဆိုတာကိုလောက်လိုက်ရင်အလွယ်ကလေးတွေရှိပါတယ်ဥပမာကျမတို့ဟိုဒံဘက်ဘာ7ရက်နေ့လောက်ကစခဲ့တဲ့ကိစ္စတူပါဒီဇင်ဘာတလလုံးလုံးနော်မျောလင်းချက်တွေရှိခဲ့တယ်ဘာလို့လဲဆိုတော့ဟိုလွှတ်တော်ခွာမယ်အခင်းချင်းတွေနဲ့တပါတယ်ပေါ်အားနိုင်အောင်ရက်21ရက်ဆိုတာကစနော်လောင်းဝဲလောက်ဆိုရင်ကျမတို့ရဲ့ခိုင်ပြည်နယ်ကော်မရှင်အဖွဲ့ရဲ့အားတက်တော်ပြောခဲ့တဲ့နော်အဆင်ပြေရှိပါတယ်ဆိုတဲ့အချက်တွေ။နော်ဒီအချက်တွေဟာနော်အားလုံးအစိုးရနဲ့အစိုးရကတာဝန်ခံပြီးတော့လုပ်ပေးနိုင်တဲ့အနေအထားတွေရှိတယ်။ UEC မှာတာဝန်အပြည့်အဝရှိတယ်ဆိုပေမဲ့တာဝန်ခံရတာအစိုးရပဲဖြစ်ပါတယ်။အဲ့ဒါမျိုးတွေရှိခဲ့ရတဲ့အတိုင်းအချိန်ကတစတစတိုက်စားလာခဲ့တယ်လူတွေရဲ့မျောလင့်ချက်တွေဟာ။ဒါပေမဲ့ဒီရွေးကောက်ပွဲတစ်ခုအပေါ်မှာမူတည်ပြီးတော့နှစ်ဖက်ညှိနှိုင်းကြတဲ့အဲတက်နှစ်ခုပေါ့လေဒီဘက်က ULAA နဲ့အဲဒီဘက်ကမြန်မာတက်မတော်နဲ့ကတစားတဲ့တစားဟိုပြည်လင်မဲ့နော်ကောင်းတဲ့ဖက်ကိုဥတည်နေရတဲ့အဲအစိုးရကတုံ့နှိပ်ပါဝယ်လို့နော်ဘာမှဟိုမဆက်မဆိုင်ဘူးလို့လို့ဒါမျိုးတွေဖြစ်နေတယ်ဆိုတော့လေကျမတို့ဘက်ကတော့ဒါပြည်သူတွေရဲ့နော်လိုအပ်ချက်တွေကိုနော်ဖြည့်ဆည်းပေးမှုတောင်းဝန်ဟာအစိုးရမှာကြော့ကြနေတဲ့အနေအထားဖြစ်တယ်တောင်းဝန်မကြည့်ရရောက်နေတယ်လို့ပဲကျမကဘုမွေးလည်းပြောချင်ပါ
ဟုတ်ကဲ့ဆိုတော့ဦးသွန်းစွန်းနိုင်အခုကကျွန်တော်တို့ဖြစ်စဉ်ကိုပြန်ကြည့်မယ်ဆိုရင်အရင်ဆုံးဟလာ A ဘက်ကနေပြီးတော့ရုပ်ကောက်ဘက်ကိစ္စညာချက်ထုတ်တယ်ထုတ်လို့ချင်းမှာပဲတက်ဖက်ကလည်းပဲဒါကိုထောက်ခံတဲ့ညာချက်ထုတ်တယ်အဲ့တခါဟလာလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကိုတော့တိုက်ကြတဲ့အဖွဲ့နှစ်ဖွဲ့ကြားထဲမှာဟလာထိဆက်ပြောဆိုကြတယ်နောက်ဆုံးအစင်းမြင့်ခေါင်းဆောင်တွေကိုယ်တိုင်ပြောဆိုတဲ့အစင်းထိရောက်လာတယ်ပေါ့နော်ဒါပေမဲ့ခုနကတော့ဦးသွန်းစွန်းပြောတဲ့ထဲမှာလည်းပါပါတယ်ဟလာအစိုးရကတော့ဒီချိန်ထိသူကတက်တက်လို့ဖြစ်နေတယ်ပေါ့ဆိုတော့ဒီနေရာမှာတခုထက်ပြီးတော့စဉ်းစားကြည့်ကြည့်စီချင်တာကဟလာ NLD အစိုးရအနေနဲ့ကရခိုင်ရေးနဲ့ပတ်သက်ပြီးတော့တက်နဲ့ EE ကဟလာပေါင်းပြီးတော့လဝိုက်ရိုက်ပြီးတော့သူတို့ကိုအကြိုက်ရိုက်အောင်လုပ်တယ်လို့မြန် NLD အစိုးရကမြင်နေတယ်လို့ကျွန်တော်တို့တွေးကြည့်လို့ရသလား
ကျွန်တော်လည်း NLD အစိုးရမှာအဲ့ဒီအမြင်ရှိတယ်လို့မြင်ပါတယ်ဒါဒီကိစ္စတကူပဲမဟုတ်ဘူးဒီကိစ္စကလည်းပေါ်ပြချက်တကူပေါ့ဗျအခုရေကောက်ပွဲကိစ္စနဲ့ပတ်သက်လို့တမတော်နဲ့ NLD ကြားထဲမှာအခုဖြစ်နေတဲ့ပြဿနာတွေကကျွန်တော်တို့အားလုံးသိကြတဲ့အတိုင်းပဲပြန်လည်ဆွဲချက်ဒီတရားမညကဘူးဘာညာဆိုတာတွေကတပ်ဖက်ကလည်းလုပ်အလားတူတော့ဒီညဉ့်ညမ်းရင်ဖြစ်စဉ်နဲ့ပတ်သက်လို့အခုတမတော်ကတော့ဒီချိုးတခုချိုးကွေတခုသူကကွေပလိုက်ကွေပလိုက်တာကနှစ်ဖက်ပြန်လာကျွန်တော်တို့အပြင်းထန်တိုက်ခိုက်နေတဲ့ကိစ္စအားလုံးကိုနှစ်ဖက်ပြန်ဆန်းလိုက်တာနောက်ပြီးတော့အေကပြောတဲ့ရခိုင်ပြည်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပရေးအစိုးရပြုချက်ကိုတမတော်ကလက်ခံလိုက်။ဒါပေမဲ့အဲ့ဒီလိုလက်ခံမှုမှာ NLD အစိုးရရဲ့အခမ်းမပါပါဘူး။အဲ့ဒါက NLD နဲ့တမတော်ကြားထဲမှာဖြစ်နေတဲ့တော့ဒီအငင်းပွားစရာကိစ္စတွေရဲ့အစိတ်ပိုင်းတရားဖြစ်ပါ။ဒါပေမဲ့အရေးကြီးတာကအခုပြောလို့ရှိရင်ဒီဗမာပြည်မှာကျွန်တော်တို့ ပြတ်တနာငြိမ်းချမ်းရေးပြတ်တနာနဲ့ပတ်သက်ပြီးတော့နောက်ဆုံးเนาะဒီကြံရှိနေတဲ့အပြင်းထန်တိုက်ခိုက်နေတဲ့နေရာဟာကျွန်တော်တို့ရခိုင်ပြည်နယ်မှာအခု အဲ့ဒီကိစ္စနဲ့ပတ်သက်လို့NLD ရဲ့လှုပ်ဆောင်မှုတွေကတကယ်ကြတော့အခြေအနေတောင်းဆိုမှုတွေအများကြီးနောက်ကျနေတယ်အများကြီးနောက်ကျနေတာဘာဖြစ်လို့လဲဒါကျွန်တော်တို့ဆင်းလာကြည့်လို့ရပါတယ်တကူကတော့ဘာလဲဆိုတော့ဒီမကျင်းပဖြစ်တဲ့မျိုးနယ်တွေမှာရွေးကောက်ပွဲတွေကျင်းပလို့ချင်းNLD အနေနဲ့အနိုင်ရစရာမရှိပါဘူးเนาะတကယ်မျိုးသားပါတီတွေပဲရမှာပါ ဒါလည်းသိပါတယ်ဒါပေမဲ့အဲ့ဒီကိစ္စဟာတိုင်းပြည်ရဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုတပြည်လုံးကိုအကောင်အထည်ပေါ်ဖို့အတွက်အာမခံနေတဲ့အစိုးရကဒါဒီဒေသမှာတော့တို့အောင်နိုင်စရာမရှိတော့ဘူးဒါကြောင့်မို့ဒီဒေသမှာတော့ရွေးကောက်ပွဲမလုပ်တာကောင်းနေဆိုတဲ့အမြင်ဟာအတော့ကိုဆိုးဝါးနှင်းကြတဲ့เนาะအစိုးရတရားရဲ့သဘောထားဖြစ်ပါတယ်အဲ့ဒီသဘောထားဟုတ်လားမဟုတ်လားဆိုတော့ကျ
ညွှန်ပြအဲ့တ
ော့ဒီစာတွေဖြစ်နေတာကို NLD စူရနေနေပြင်ဖို့လိုတာ
ဟုတ်ကဲ
့ဒီကိစ္စနဲ့ပတ်သက်ပြီးတော့သမရကကျွန်တော်တို့တိုက်တွန်းဟု
တ်ကဲ့
အမှန်ကသမရတိုက်တွန်းရမှာမဟုတ်ဘူးဒီဟာဆုံးဖြတ်ချက်ချပေးရတာနော်သမရမှာဒီဟာပြောပိုင်ဆိုပိုင်ငွင့်ချီသမရဘာကြောင့်ပြောဖို့နှောင့်နှေးနေတိုက်တင်းတိုက်တွန်းနေရတာနော်ဒီကိစ္စမှာဒီလိုလုံးတင်နေဘာညာဆိုတဲ့ကိစ္စသမရဆုံးဖြတ်ချက်ရှိဒါပေမဲ့သမရကလည်းလည်းလို့ဟိုလိုလိုဒီလိုလိုလုပ်နေတာပေါ့ဗျာ
။ဟုတ်
ကဲ့။အဲ့ဒီကကြတော့ဒါကဒီ NLD ရဲ့ဒီရခိုင်ယူကပေါ်ရင်းနဲ့ပတ်သက်တဲ့သဘောထားပေါ်မှာကျွန်တော်တို့ကပြန်ပြီးတော့စမ်းစစ်စရာလိုလာ
။ဟုတ်ကဲ့ခင်ဗျာ။အ
ဲ့တော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်မကြာခင်ကာလတစ်ခုအတွင်းမှာ2020ယူကောက်ပွဲရဲ့အဆက်ဖြစ်ရခိုင်ပြည်ယူကောက်ပွဲကိုကျွန်တော်တို့ယူကောက်ပွဲကော်မရှင်နေနဲ့ဘယ်လိုလုပ်မယ်ဆိုတာနော်အလင်းအမြန်သဘောထားထုတ်ပြန်နေမှာ
ဟုတ်ကဲ့
ဒီကိစ္စကလည်းရခိုင်ကော်မရှင်ကွဲကလည်းသူတို့ဘက်ကအသင်ပဲနော် UEC ကမညွန်ကြားလေးသေးလို့ဆိုတော့ဒါကဓာတ်ရိုက်ပြောလို့ရှိရင်အစိုးရဘက်မှတာဝန်ရှိသူတွေဖြစ
်ဟုတ်ကဲ့ခင်ဗျာ
အဲ့ဒီကြည့်ရတော့ကောင်းပါအဲ့တော့ထိုင်ပြည်မှာကျွန်တော်တို့စစ်တွေတိုက်ပွဲတွေရပ်ဆိုင်းသွားတယ်အဲ့ဒီတခိုင်ပြည်သူလူထုကသူတို့ရဲ့တရားဝင်တရားမျှတတဲ့အခွင့်အရေးရဖို့တောင်းဆိုတယ်။အဲ့ဒါတွေကိုတက်တက်ကြွကြလှုပ်ဆောင်ပေးမယ်ဆိုတဲ့စိတ်နဲ့ NLD ဆိုတာ UEC ကိုကျွန်တော်တို့ဒီကိစ္စကိုအောင်ထင်ပေါ်ဖို့အတွက်အနည်းအများကျွန်တော်တို့တိုက်တွန်းဖုံးဖြတ်ချက်ချပေးတယ
်။ဟုတ်ကဲ့ခင်ဗျ။တော်အင်းဦးစိန်ဒီတော့ခုနပြောသလိုပေါ့လေတက်နဲ့အေးနဲ့ပေါင်းပြီးတော့ဟလာသူတို့အကြိုက်ရအောင်လုပ်နေတယ်ဆိုတဲ့အမြင်မျိုး NLD ဆိုတာမှာရှိနေသလားဆိုတာကျွန်တော်တို့စဉ်းစားစရာဖြစ်တယ်လို့တက်နဲ့အေအေကရောဒီကိစ္စမှာတကယ်ပဲဟလာရခိုင်ပြည်ငြိမ်းချမ်းစေခြင်းလို့မြန်မာနိုင်ငံမှာဒီမိုကရေစီဟလာပေါ်ဆောင်ရေးပို့ပြီးတော့ရှေ့ဆက်ဖြစ်ထွန်းစေဖို့စတဲ့တကယ်ပဲယူသားတဲ့သဘောထားတွေနဲ့အခုလို့လုတ်တာလို့ယူဆလို့ရပါရဲ့လားခင်ဗျာ
ကျမတို့ကတော့ဒီယူသားမှုရှိတယ်မရှိတယ်ဆိုတော့ကိစ္စရဲ့နောက်ဒီအကြက်ရက်အောင်လုတ်တယ်ဆိုတော့သုံးသက်ချက်တွေပေါ်တော့ကျမတို့ဟိုအတွင်းကြကြမှန်ဒီမှားဒီယကိပြက်ပြောဖို့တော့တောင်းဝန်မရှိဘူးလို့ကျမပြောချင်ပါတယ်ဒါပေမဲ့ဒီနိုဝင်ဘာ12ရက်နောက်ပိုင်းကတဲ့ကကိုတနက်တန်တွေငင်းချန်သွားတယ်စစ်ပေးဆောင်တွေဟာအတိုင်းတာတစ်ခုထိဟိုနေရပြန်လို့ရခဲ့တယ်နောက်တစ်ခါဟိုကိုဗစ်အဟန့်ဒါကြီးနည်းနည်းလေးပြေလျော့လိုက်တာနဲ့ကိုအဲလူတွေဟာပြာဖူကအစာခရီးသွားလာတာတွေနဲ့တော်တော်လေးကိုလွတ်လွတ်လပ်လပ်ပေါ့ပေါ့ပါပါပျော့ပျော့ချွင်ချွင်ဖြစ်ကြတယ်ဆိုတဲ့အနေအထားတွေကိုကျမတို့ကိုယ်တိုင်ကြုံတွေ့ထားရတယ်။နောက်ဒီထက်နည်းနည်းလေးတိုးပြီးတော့ပြောရမယ်ဆိုရင်နှစ်ဖက်အနေအထားမှာဆိုလို့ရှိရင်မြန်မာတပ်မတော်နဲ့ဒီအင်အင်းနဲ့ထိတ်တိုက်ဟိုတွေးဆောင်မှုတွေရှိကြတဲ့အခါမှာလဲစစ်တိုက်ရတာကိုမလိုလားဘူးဆိုတဲ့အနေအထားတွေနော်ဒီစာလေးတစ်စောင်ရဲ့နောက်ဆက်တွဲမှာတော်တော်လေးကိုပြေးပြေးလေးလေး ရောက်ဖားရေး အကိုရှေး စသဖြင့် ပြည်သူတွေဟာ ဝန်တာလဲပေါ့လေ ဒီလောက်တကြိမ်ကြိမ် တိုက်နေကြတဲ့လူတွေဟာ ဘာပဲဖြစ်ဖြစ် ငြိမ်းချမ်းမှုကိုဘယ်လောက်လိုလားလဲ ဆိုတဲ့အနေအထားတွေကို ကျမတို့ကမျက်မြင်ကိုတွေ့ ကြားသိထားရတယ် ဆိုတော့ နော် အကြက်ရအောင်လုပ်တာလား ယိုးသားမှုမရှိတာလား ဆိုတဲ့ နော် ဒီလိုဝေဖန်သုံးသပ်မှုတွေကိုထားလိုက်ပါတော့ ပကတိအားဖြင့် လက်တွေ့အားဖြင့်တော့ ဒီစာလေးတစ်စောင်ရဲ့နောက်ဆက်တွဲလက်တွေ့အနေအထားကိုနှိုက်ကပြည်သူတွေလိုချင်တဲ့เนาะတစားစားပြောနေကြတဲ့ငင်းချမ်းရေးရောင်ရှိတွေကိုကျမတို့ခန်းစားရတယ်မြင်ရတယ်ဆိုတာတော့ညင်းလို့မရတဲ့အချက်ပဲဖြစ်ပါတယ်အဲ့ဒါကိုပဲဘယ်စိတ်ကြောင့်ဘာဖြစ်လို့ဆိုတာမျိုးတွေနဲ့ဟိုနှောင့်နှေးကြမ်းကြမ်းမှုဟူသမျှငင်းချမ်းဖို့ရအတွက်အောင်မြင်ရေးတွေအတွက်လူထု
ရဲ့เนาะပကတိဒီစိတ်ချမ်းသာဖို့အတွက်ငင်းပင်လိုက်ရာရောက်တယ်လို့ပဲကျွန်တော်ပြောချင်ပါဟုတ်ကဲ့ခင်ဗျာအခုကျွန်တော်တို့အတန်းဆိုးနိုင်ရောဒေါ်အင်းနုစင်ရောဆွေးနွေးခဲ့တဲ့လောက်ကိုပြန်ကြည့်ပြီးတော့ပေါ့เนาะရခိုင်ပြည်ငင်းချမ်းရေးရောင်နေတန်းလာဘူးရှေ့အလားလာအပေါ်မှာဘယ်လောက်အထိများအကောင်းမြင်ထားပါလဲခင်ဗျာအတန်းဆိုးနိုင်
โอเคကျွန်တော်ဥပဝင်လင်းပြောရလို့ရှင်တော့အခုရခိုင တွေလက်ရောမှုတွေအခုစီရင်လှူရှာမှုတွေပါလုံးဝရပ်သွားတာတွေနဲ့ပတ်သက်လို့ကျွန်တော်တို့ကကြိုးဆိုပါတယ်ကျွန်တော်အကောင်းလဲမြင်ပါသို့တော့အေကတင်ပြထားတဲ့အစီအမံတွေထဲမှာကျွန်တော်တို့ရခိုင်ပြည်မှာတရားမျှတတဲ့လွတ်လပ်တဲ့ရွေးကောက်ပွဲကျင်းပရေးအတွက်တောင်းဆိုမှုတွေတော်တော်များများတွေ့တယ်လက်ရောမှုတွေလည်းတော်တော်များများတွေ့သို့တော့ရခိုင်ပြည်မှာရွေးကောက်ပွဲတွေကျင်းပပြီလို့ရှိရင်အေရဲ့နိုင်ငံရေးသဘောထားစီးရင်မြန်ဘာလဲဆိုတဲ့ကိစ္စကျွန်တော်တို့ပြုဝင်လင်းလင်းသိခွင့်မရပါဘူးကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့အေအဖွဲ့အနေနဲ့ကျွန်တော်တို့ဒါဟာငြိမ်းချမ်းရေးအတွက်ရောင်နေတခုလားဒါမှမဟုတ်လို့ရှိရင်ဒီရခိုင်ပြည်နယ်မှာရွေးကောက်ပွဲမှာရခိုင်အမျိုးသားကိုယ်စားလှယ်တွေအာဏာရပြီးရခိုင်လွတ်တော်မှာနော်အများစုနေရာရအောင်ရုပ်လုပ်ဖို့ဆိုတဲ့သဘောထားပဲရှိတာလားဆိုတော့ဒီပတ်သက်လို့ကျွန်တော်တို့ဘာမှထောက်ထားမတွေ့ရအဲ့တော့ကျွန်တော်တို့ကတော့ခုနဒေါ်အင်းနူစင်ပြောတယ်လို့ဒီနေ့ဒါဟာငြိမ်းချမ်းရေးရဲ့ရောင်နေလို့ကျွန်တော်တို့ကမျှော်လင့်နေပါရခိုင်ပြည်နယ်မှာစီးရဲလှုပ်ရှားမှုတွေလုံးဝရပ်ဆိုင်းသွားတာနောက်ပြီးတော့အဲ့ဒီစီးရဲလှုပ်ရှားမှုတွေရပ်ဆိုင်းမှုကနေပြီးတော့တစ်ဖက်က bilateral ဆွေးနွေးပွဲတွေနှုတ်နှစ်ဖက်ဆွေးနွေးပွဲတွေတမရော်နဲ့တာမကဘူး NRPC နဲ့ပါဆွေးနွေးကြတာလေအဲ့ဒီကနေတဆင့်ငြိမ်းချမ်းရေးကျွန်တော်တို့စပွဲပိုင်းမှာတွေ့ဆုံရတဲ့အနေအထားတွေပေါ်မှာအေအေကဘယ်လိုသဘောထားသလဲဘယ်လိုစဉ်းစားသလဲဆိုတဲ့ကိစ္စတွေကျွန်တော်တို့ဒီကွင်ရရင်တော့ပို့ပြီးတော့ကျွန်တော်တို့ဒီလှူရှားမှုတွေရဲ့အလားအလာနဲ့ပတ်သက်ပြီးကျွန်တော်တို့ကြိုးစားပုံပြူဘောရရှိပ
ါဟုတ်ကဲ့ခင်ဗျတော်ရင်နုစိန်တော်ရင်နုစိန်ကတော့ကိုတိုင်ကအလားရခိုင်မျိုးသားပါတီကဟလာကိုတိုင်ကဒီကိစ္စမှာတကယ်ဝန်ပါဝင်နေသူတယောက်အနေနဲ့လက်ရှိအခြေအနေတွေကိုကြည့်ပြီးတော့ရှေ့အလားအလာပေါ်မှာရခိုင်ပြည်ငင်းချမ်းရေးဒီထက်ပို့ပြီးတော့ရောင်းနေတန်းလာဖို့ဘလောက်အထိများအကောင်းမြင်ထားပါသလဲခင်ဗ
ျကျွန်တော်ကတော့ဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဆိုတာကိုတကယ်တမ်းလုံးမယ်ဆိုရင်လုံးလို့ရတဲ့အနေအထားမှာဖြစ်စေခြင်းခဲ့ပါတယ်။ဂျားပြတ်ရွေးကောက်ပွဲမဟုတ်ဘဲနဲ့ဂျားပြတ်ရွေးကောက်ပွဲဆိုတာကိုဥပဒေနဲ့မညီဘဲနဲ့အတိတ်ပဲဆွဲဆန်းပြင်တာမျိုးကလည်းကျမတို့လုံးဝလက်မခံခဲ့ပါဘူး။ဘာလို့လဲဆိုတော့အဲ့ဒီပုံမှန်နှစ်ဇာခွဲကိုကျမတွတ်ရွတ်ပြပါတယ်။လက်လက်တဲ့နေရာမှာအစားထိုးတာမျိုးမဟုတ်ဘူး။ဒါဟာဂျားပြတ်ရွေးကောက်ပွဲမဟုတ်ဘူး။ဒါကြောင့်လုံးလို့ရရင်လုံးလို့ရတဲ့အနေထားဆိုတော့ဒီချိန်ကျမှပဲရခိုင်မျိုးသားပါတီရခိုင်ပါတီတွေလွတ်တော်မှာအများကြီးရှိလာအောင်လို့ AA က ULAA ကဒီလိုလှုပ်လိုက်သလားလို့ပြောဖို့ကတော့အဲမကောင်းပါဘူးဘာလို့လဲဆိုတော့ဒီကိစ္စတွေမရှိခင်2015မှာလဲ ENP ဟာရခိုင်တပြည်နယ်လုံးမှာအများဆုံးအနိုင်ရခဲ့တဲ့ပါတီဖြစ်ပြီးတော့မြန်မာတိုင်းနိုင်ငံလုံးမှာဆိုရင်တတိယ NLD ပြီးရင်ဒီခိုင်ကျိုးပြီးရင်EMP ဟာတရိယာအနိုင်ရတဲ့ပါတီတရအဖြစ်ရပ်တည်ခဲ့ပြီးတာဖြစ်ပါတယ်။အဲဒီတော့မေးပေးခွင့်ရှိတဲ့လူဦးရေ25ရာခိုင်နှုန်းလောက်ကတာမေးပေးခွင့်ရတဲ့အခင်းချင်းတစ်ခုနဲ့ကျမတို့ဒီပြည်ထောင်စုထဲကပြည်နယ်တစ်ခုဟာ ပြည်ထောင်စုမှာဖွဲ့ထားတဲ့တိုင်းရင်းသားကိုစားပြုဆိုတဲ့ပါတီတရက်ဟာဒီလိုမစွတ်တဖို့မမျှမတဘဲနဲ့တာလွတ်တော်အခင်းကြီးเนาะဒီနိုင်ငံရဲ့အခင်းကြီးထဲမှာဝင်ပါရမယ်ဆိုရင်တော့ဒါဟာတကယ်ကိုမမျှမတတဲ့အနေထားဆိုတာပြောစရာဘူးမလို့ပေါ့အဲ့ဒါအနေကျမတို့ကဒီရွေးကောက်ပွဲတက်တက်ဆိုတော့ဝေဖန်ကြမှုအပေါ်မှာအခုဆိုရင်တစားတစားကိုနော်အခုဆိုအစိုးရကတော့မဟာမိတ်အဖွဲ့တွေကိုငင်းချိုင်ကန်လိုက်တဲ့အနေထားဟိုးချင်းမှလည်းပဲဂျောင်းဝင်ပြီးတော့ငင်းချိုင်ရဲ့ကိစ္စခေါ်လိုက်ပြီဆိုရင်လာခဲ့တဲ့အနေထားတွေအများကြီးကျမတို့ကြုံတွေ့ခဲ့ရပါတယ်အဲ့ဒီတော့ ULAA ရဲ့နော်သဘောထားထုတ်ပြန်ချက်တွေဟာရခိုင်လွတ်တော်ကိုယ်စားလှယ်တွေလွတ်တော်မှာကြီးစိုးရေးဆိုတဲ့အနေအထားတစ်ခုကြောင့်လုတ်တယ်လို့ကြိမ်းမြောင်းစွာတော့အတိတ်ပဲမဖြစ်ဆိုသင်ပါဘူးဒါဟာတကယ်ကိုငြင်းငြင်းချမ်းချမ်းနဲ့ကောင်းတဲ့လက္ခဏာတွေဖက်ဖို့တစတစဆောင်ရွက်ခဲ့တဲ့အပြုမူအလို့အဆောင်တွေကိုတော့အစိုးရအနေနဲ့နော်ကြိမ်းကြိမ်းမြောင်းမြောင်းအသဘောထားတွေနဲ့တော့ပယ်လျက်ကန်လေးလူရှုတာမျိုးတွေမလုပ်ဘဲနဲ့တကယ်ကိုပြည်သူတွေအားလုံးကိုကိုစားပြုတဲ့တောင်းခံတဲ့အစိုးရတရအဖြစ်တော့အဲပုံဖော်ပြီးတော့ဆောင်ရွက်တင်ပါတယ်လို့ကျွန်မအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပြီးတဲ့ဒေါ်အေနုစိန်ဦးတန်းစုနိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ
်ဒီခိုင်မျိုးသားပါတီ ANB ပြောခွင့်ရပုဂ္ဂိုလ်ဒေါ်အေနုစိန်နဲ့မြန်မာအရေးလိလာသုံးသပ်သူဦးတန်းစုနိုင်တို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအဖြစ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညတရက်လေလံအစည်းအဝေးနေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ဒီပြာဝေးသွားပြီးကျမ်းမှာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။